အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပထမမူဝါဒသိပ္ပံရဲ့ဥက္ကဋ္ဌဖြစ်သူဘရုခ်ရိုလင်းစ်ကိုစိုက်ပျိုးရေးဝန်ကြီးဖြစ်တဲ့အမည်ရှင်တင်ဖို့ရွေးချယ်လိုက်ပါတယ်။သူကအမေရိကန်တောင်သူလယ်သမားတွေကိုအကာအကွယ်ပေးဖို့ဦးဆောင်နိုင်မှာဖြစ်ကြောင်းနဲ့သူကအမေရိကန်နိုင်ငံရဲ့တကယ့်အကျိုးရဖြစ်ကြောင်းထရမ့်ထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြပါတယ်။တကယ်လို့ထက်ထွက်တော်ကသာအတူပြုတ်ပြန်ရင်သူဟာဝန်ထမ်းတသိန်းတာဝန်ထမ်းဆောင်နေတဲ့စိုက်ပျိုးရေးဌာနကိုဦးဆောင်ရမှာပါ။ဒေယံနဲ့အဟာရဆိုင်ရာအစီအစဉ်တွေတက်တော်ရေးရာနေအိမ်နဲ့လင်းမီးအငှားချတာစားတောက်ကုန်အန္တရာယ်ကင်းရေးကြိလက်ဖွံ့ဖြိုးရေးနဲ့စိုက်ပျိုးရေးဆိုင်ရာသုတေသနလုပ်ငန်းတွေရောင်းဝယ်မှုတွေကိုကြီးကြပ်ရမှာလည်းဖြစ်ပါတယ်။ဒါပြင်2024အတွက်စိုက်ပျိုးရေးဆိုင်ရာဘတ်ဂျက်အမေရိကန်ဒေါ်လာဘီလီယံ430ကျော်ကိုကင်တွယ်ရမှာလည်းဖြစ်ပါတယ်။ဒီမှာတာဝန်ထမ်းဆောင်နေတဲ့ America First မူဝါဒတိုက်ပန်းဟာလက်ရရင်သုတေသနလေ့လာရေးအဖွဲ့ဖြစ်ပြီးအဖွဲ့ဝင်တွေဟာလာမယ့် Trump အစိုးရအဖွဲ့အတွက်မူဝါဒရေးရာပုံဖော်ရမှာအထောက်အကူဖြစ်စေဖို့ Trump မဲဆွယ်ဝင်တဲ့အနေနဲ့လက်တွဲဆောင်ရွက်နေသူတွေဖြစ်ပါတယ်။